မြန်မာနိုင်ငံနဲ့မြန်ကိုရီးယားနိုင်ငံတွေကကလင်းငယ်တွေဆက်လက်ရှင်သန်နိုင်ရေးအတွက်ကိုအရေးပေါ်လိုအပ်နေတဲ့အကူအညီတွေပေးနိုင်ဖို့အမေရိကန်ဒေါ်လာ42တန်းရန်ပုံငွေလိုအပ်တယ်လို့ကုလသမဂ္ဂကလေးသူငယ်များအကူအညီဆောင်ရှောက်ရေးအဖွဲ့ UNICEF ကကမ္ဘာအလှူရှင်တွေကိုပန်ကြားလိုက်ပါတယ်2019ခုနှစ်အတွင်းကလေးငယ်တွေအတွက်လူသားချင်းစာနာမှုအကူအညီပေးဖို့လိုအပ်နေကြောင်းတင်ပြတဲ့အစီရင်ခံစာထဲမှာမြန်မာနဲ့မြောက်ကိုရီးယားနိုင်ငံကကလေးတွေရဲ့အခြေအနေကိုအသားပေးဖော်ပြထားပါတယ်မြန်မာနိုင်ငံကပြည်နယ်3ခုမှာကာလကြာရှည်ဖြစ်နေတဲ့ပဋိပက္ခတွေကအိုးအိမ်ပြေထွက်ပြေးနေရသူ 2,200 ထက်မနည်းရဲ့အခြေအနေတွေကိုပို့ပြီးတော့စိုးစီတယ်လို့ဖော်ပြထားပါတယ်ရခိုင်ပြည်နယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာကလေးငယ်တွေဟာလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့ထောက်ပြပါတယ်ရခိုင်ပြည်နယ်ထဲမှာဆိုရင်တော့အထူးသဖြင့်ရိုဟင်ဂျာကလေးတွေအတွက်အကူအညီလိုအပ်နေတယ်လို့ဆိုပါတယ်။ဘာသာရေးနဲ့လူမျိုးရေးခွဲခြားမှု၊အမျက်ထုတ်မှု၊အလွန်အမင်းဆင်းရဲမွဲတင်မှု၊တဘာဝဘေးဒဏ်၊နိုင်ငံမဲ့ပြဿနာ၊လူကုန်ကူးမှုပြဿနာနဲ့ထောက်ပံ့ကူညီမှုတွေမရနိုင်တဲ့အခြေအနေတွေကပဋိပက္ခတွေကိုရေစေစေတဲ့အကြောင်းတရားတွေဖြစ်တယ်လို့ UNICEF ကပြောထားပါတယ်။မြန်မာနိုင်ငံထဲမှာအခြေအနေအဆိုးဆုံးဖြစ်နေတဲ့ကလေးငယ်ပေါင်း 32,000 လောက်အတွက်ရန်ပုံငွေအလှူထည့်ကြဖို့အတွက် UNICEF ကပန်ကြားတာပါ2019ခုနှစ်အတွက်အကူအညီတွေရမယ်ဆိုရင်တော့ဆူဆူဝဝအဟာရချို့တဲ့နေတဲ့ကလေးတွေအတွက်ကုညီကုသမှုတွေပေးနိုင်မယ်အပြင်စိတ်ပိုင်းရုပ်ပိုင်းကျန်းမာရေးတွေကိုလည်းကုညီဆောင်ရှောက်ပေးနိုင်မယ်လို့ဆိုပါတယ်ရှင်